မိတ်တန်ပြောင်းစုရဲ့ယူကရိန်းကူညီအစ်ကိုဒီနှစ်အတွင်းမှာအတည်ပြုပြဋ္ဌာန်းပေးဖို့အမေရိကန်လွှတ်တော်မှာချိန်သိမ့်မရတော့ပါဘူး။ဒါကြောင့်မလို့ဒီမိုကရက်ဆူရကတင်သွင်းထားတဲ့ဒီဥပဒေကြမ်းအတွက်အပြန်အလှန်အားဖြင့်ရီပါဘလစ်ကန်မဲဆန္ဒရှင်တွေအတွက်နေဆက်လူမျိုးရေးအသုံးစရိတ်ချထားရေးအတွက်အထက်လွှတ်တော်မှတ်တွေကအခုသတင်းပတ်ကုန်မှာညှိနှိုင်းဆောင်နေကြပါတယ်။ယူကရိန်းမှာ2022ခုနှစ်ဖေဖော်ဝါရီလရုရှားကြီးကျော်စစ်ရင်ဆိုင်ပြီးကြတဲ့ကယူကရိန်းကိုလက်နက်နဲ့အထောက်ပံ့တွေအတွက်အမေရိကန်ဘက်ကနေပြီးဒေါ်လာဘီလျံ100ကျော်ကူညီခဲ့ပြီးပါပြီ။အခုနောက်ထပ်အကူအညီဘီလျံ60ပေးဖို့အတွက်တမရဂျူးဘိုင်ဒန်ကလွှတ်တော်ကိုတည်ပြုချက်တောင်းထားပါတယ်။ဒါပေမဲ့လို့လည်းဒီနောက်ထပ်အကူအညီအပေါ်မှာ Republican အမတ်တွေဘက်ကလူလလာသိပ်မရှိလာပါဘူး။ယူကရိန်းအတွက်နောက်ထပ်အကူအညီထပ်ပေးဖို့ဆိုလို့ရင်တော့ American တောင်ပိုင်းနယ်စပ်ကနေဝင်လာတဲ့အရေးအတွက်ဒီရှော့ချဖို့နဲ့တိုင်းပြည်တွင်းရှိသေးတဲ့ချုပ်ကိုနေရာပြန်ပို့ရေးလူဝင်မှုကြီးကြပ်ရေးစီးပွားရေးကိုတိုးဖို့ American အထက်လွှတ်တော် Republican အမတ်တွေကတောင်းဆိုနေကြပါတယ်။ဒီပေါ်မှာသဘောတူညီမှုတစ်ခုရအောင်လို့အမေရိကန်ဆူရပိုင်းကိုယ်စားလှယ်နဲ့အတူပါတီကြီးနှစ်ခုလုံးကအမတ်တွေကြိုးစားညှိနှိုင်းနေကြပါတယ်။အမေရိကန်ထက်လွှတ်တော်စီဝေးတွေကိုဒီနှစ်အတွက်နောက်ဆုံးရဖြစ်ပြီးခဲ့တဲ့ဇာလာရီနေ့ကသတ်မှတ်ထားပြီးမဲ့နောက်ထပ်ညှိနှိုင်းမှုတွေအတွက်ချိန်တက်ပြီးထားပါတယ်။အောက်လွှတ်တော်စီဝေးတွေအတွက်ဒီနှစ်အတွက်ပြီးသွားပြီဆိုပေမဲ့သဘောတူညီချက်ရရင်တော့စီဝေးပြန်ခေါ်ပြီးတော့မဲခွဲယူနိုင်ဖို့ရှိနေပါတယ်ခင်ဗျ။